မြန်မာနိုင်ငံမှာအာဏာသိမ်းပြီးတော့6လအကြာမှာစစ်အုပ်ချုပ်ရေးကောင်စီရဲ့စီမံခန့်ခွဲမှုကော်မတီကိုအိမ်ဆောင်အစိုးရအဖြစ်နာမည်ပြောင်းလဲလိုက်ပါတယ်။အိမ်ဆောင်အစိုးရအနေနဲ့အခုလိုမျိုးအမည်ပြောင်းလဲလိုက်ပေမဲ့နိုင်ငံရေးမှာတော့တိတ်ပြီးထူးထူးခြားခြားပြောင်းလဲလာစရာမမြင်ဘူးလို့တိုင်းရင်းသားအဖွဲ့အစည်းတော်တော်များများကယူဆပါတယ်။တိုင်းရင်းသားအဖွဲ့တွေရဲ့အခုလိုတုံ့ပြန်အမြင်တွေရန်ကုန်ကစူးစီးသတင်းပေးပို့ထားတာကိုဆက်ပြီးပြောပြပေးပါမယ်။ဩဂုတ်လ၁ရက်နေ့ကစစ်ကောင်စီကနေအိမ်ဆောင်အစိုးရဖွဲ့စည်းလိုက်ပြီးနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌဖြစ်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတိုင်နိုင်ငံတော်ဝန်ကြီးချုပ်ဖြစ်တာဝန်ယူမဲ့အကြောင်းကြေညာခဲ့ပါတယ်။ဒီပေါ်မှာတော့ပြောင်းလဲမှုကကြီးကြီးမားမားရှိမှာမဟုတ်ပါဘူးလို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့နိုင်ငံရေးပါတီတွေလူလူတွေကရှုမြင်သုံးသပ်နေကြတာပါ။စစ်တပ်ကနေစစ်ဝတ်စုံကိုချွတ်ပြီးတော့တိုက်ပုံအင်ဂျီကိုဝင်လိုက်ယုံတဲ့တိုင်းရင်းသားပြည်သူလူထုရဲ့လက်ခံမှုမရှိဘဲအစိုးရတရက်ဖြစ်မလာနိုင်ပါဘူးလို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အထွေထွေအတွင်းမှုဦးဆိုင်လိတ်ကပြောပါတယ်
။ဒါတော့1958ဦးနေဝင်လုပ်သွားတဲ့ပုံစံတိုင်းသူကမိတူကူးပြီးလုပ်တာပဲပေါ့နော်။သူတို့ရဲ့အကြောင်းပြချက်ရတော့တိုင်းပြည်ကတော်တော်ကြီးကိုဒုက္ခဒုက္ခတွေစုံနေပြီးအဲ့ဒါကြောင့်မို့လို့တိုင်းပြည်ကိုပြန်လည်တက်မှတ်ဖို့အတွက်သူတို့ကအနာရယူတယ်လို့အကြောင်းပြကောင်းပြပါလိမ့်မယ်။ဒါပေမဲ့စစ်ဘုတ်စုံချွတ်ပြီးတော့မှတိုက်ပုံဝတ်လိုက်ရုံနဲ့ဒါအစိုးရတရားဆိုတာချက်သွားတာမျိုးမဟုတ်ဘူးလေ။တိုင်းသားပြည်သူလူထုရဲ့လက်ခံမှုမရှိဘဲနဲ့အစိုးရတက်လို့လို့မရပါဘူး။အဲ့တော့2008ရဲ့ပေါင်းဝင်လဲကြော်ပြီးတော့လုံနေတဲ့စစ်တပ်ရဲ့လုံရဟာလူထုရဲ့ဆန္ဒနဲ့တော့လုံးဝမကိုက်ညီဘူးလို့ပဲပြောလို့ပါတယ်ခင်ဗျာ။
စစ်ကောင်စီကအိမ်ဆောင်အစိုးရဖြစ်နေပြောင်းလဲလာတဲ့အပေါ်မှာတော့ပအိုးမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ရဲ့နာယကဥခွန်အုပ်ကကအခုလိုသုံးသပ်ပါတယ်
။အခု6လပြည့်လို့ထိမ့်သိမ်းနိုင်မှုအခြေအနေကမရှိတော့ဘူးဆိုတဲ့အခေါ်မြင်တဲ့အခါကျတော့ Main Free ရဲ့တချို့ကဝင်ကြုံစနစ်အစိုးရကိုဖွဲ့ပြီးတော့ရွေးကောက်ပွဲကိုလည်းပဲအချိုးကျကိုသားပြီးစနစ်ကိုရွေးပွားဖို့ပြင်လာတွေ့ရတာ။ဆိုလိုတာကတော့လူအလုပ်ပြည့်ပြီးဖို့လို့ရင်ဦးဝင်းမြင့်ရှိရတိုင်းနိုင်ငံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရှိဒီပုဂ္ဂိုလ်တွေအတွက်နေရာခံထားပြီးတော့အကြီးကိုဆက်သွားမဲ့တော့တစ်ထက်ကလည်းစားလို့ရတာပေါ့လေစီးပွားရေးဟိုတကားကိုမသိမသာပြန်ဖွင့်တဲ့သဘောလည်းဖြစ်နိုင်တာအဲ့ဒါလည်းပဲဒီခု2020နဲ့တော့ဩဂုတ်လမှာလုပ်မယ်လို့ပြောတာလည်းအခြေအနေပေါ်ကမူတည်ပါတယ်ဒီကြားထဲမှာတိမ့်တိမ့်တိမ့်တိမ့်နဲ့ကြီးငယ်မှုရအောင်ပြန်လုပ်နိုင်တယ်ဆိုရင်တော့ဖြစ်နိုင်ပေမဲ့ပြည်ငင်းမှုမရဘူးဆိုရင်တော့နောက်ထပ်အချို့တစ်ခုပြောင်းနိုင်ပါသေးတယ
်။ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSSSC အနေနဲ့ကဒီကိစ္စကဆွေးနွေးနေစေဖြစ်လို့ပတ်ချက်မပေးလို့ပေမဲ့ဗိုလ်မှူးဆိုင်ခန်းဆန်တဦးရဲ့အမြင်ကတော
့အာနာတိန်တာအာနာတိန်တာပဲခင်ဗျာဒီကရှစ်တစ်ခုသွားမယ်ဆိုနောက်ကိုပြန်ကြည့်ရမှာလေနော်ဒီနေဝင်းကိစ္စကတော့လည်းအာနာတိန်တော့လည်းသူကအိမ်ဆောင်လုပ်တာပဲဒါတချော့ပြန်တော့တပိုင်းတမိုင်းတချော့ပြန်လဲတာပေါ့နော်ဘယ်လိုပဲပြောဒါကျော်ပြီးတော့မှပြောနေအလုတ်ကသူကအတိကကျတော့လေခွဲပေါင်းနဲ့ကြားခဲ့ပြီးတိုင်းသားတွေလည်းခံခဲ့ရပေါင်းများပြီးဒါအာနာတိတ်ပြီးတဲ့ဥစ္စာကိုတရားဝင်အစိုးရဖြစ်အောင်ပြုပြင်ပြောင်းလဲတယ်လို့အဲ့ကျွန်တော်ဟိုကိုပိုင်အမြင်နဲ့ဆိုတော့အဲ့လိုမျိုးမြင်တာပေါ့နော
်ဆရာနာတိတ်ပြီးတဲ့နောက်မှာနိုင်ငံတော်ဝန်ဆရာနာရှင်စနစ်ဆန့်ကျင်သူတွေကိုအာနာပိုင်နေဘက်ကပြစ်တက်ရိုက်နှက်ဖမ်းဆီးနေတာမို့အိမ်ဆောင်အစိုးရအသွင်ပြောင်းလဲပေမဲ့ထူးခြားတဲ့ပြောင်းလဲမှုဖြစ်မှာမဟုတ်ဘူးလို့မွန်တိုင်းရင်သူတဦးကလည်းသုံးသပ်ပါတယ်
။ဒီအရေးတော်အောင်အောင်ဖို့အတွက်ကြိုးစားလာတဲ့အချိန်မှာဒီစစ်အောင်စီကရုပ်တရက်ဒီဟာကြီးကိုသူကဒီအိမ်ဆောင်အစိုးရဆိုပြီးတော့ပုံစံသွင်းလိုက်တယ်။သူ့မှာလည်းငကိုရဲ့အစီအစဉ်ရှိရင်ရှိမှာပေါ့နော်။ဒီသူရဲ့အာဏာတည်မြဲဖို့အတွက်ဒါကိုသူကအဝတ်လဲလိုက်ရုံပဲရှိတယ်ပေါ့နော်သူအမြောင်လိုက်ရမြောင်လိုက်မမြောင်လိုက်ဘလို့ပဲအဝတ်တွေပြောင်းပြောင်းသူကဒီလူတက်တရခံပဲတစ်ချိန်တော့သူတက်ခဲ့တဲ့သမိုင်းတွေကိုဘလို့မဖြောက်လို့မရပေါ့နော်သူဘလောက်ပဲပုံစံပြောင်းပြောင်းပေါ့နော်သူကကျွန်တော်တို့လက်မခံဘူ
းစစ်ကောင်စီအနေနဲ့သူ့ရဲ့စီမံခန့်ခွဲမှုကော်မတီကိုအခုတဖန်အိမ်ဆောင်အစိုးရဆိုပြီးနာမည်ပြောင်းလဲလိုက်တဲ့အပေါ်မှာတော့ပြည်သူလူထုတွေလိုချင်နေတဲ့ဒီမိုကရေစီနိုင်ငံကိုပြောင်းလဲလာမယ်မထင်ဘူးလို့လည်းတိုင်းရင်းသားအဖွဲ့အစည်းတွေကပြောပါတယ်။စစ်ကောင်စီဘက်ကတော့သူတို့ဟာယာယီအစိုးရတရက်သားဖြစ်ပြီးရွေးကောက်ပွဲတရက်ကိုပြန်လုပ်ပေးမယ်ဆိုပြီးကြေညာပြုထားပါတယ်။ရွေးကောက်ပွဲပြန်ပြီးကျင်းပနိုင်ဖို့ကတော့နှစ်နှစ်အထိကြာမြင့်နိုင်တယ်လို့စစ်ကောင်စီရဲ့အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုထားပါတယ်ရှင်။